Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်။ VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ14ရက်နေ့သတင်းလာနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုခွဲဝေလက်ခံဖို့ဥရောပအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေဘရပ်ဆဲလ်မှာဆွေးနွေးနေကြပါပြီထိုင်းနိုင်ငံဘန်ကောက်မြို့ဘုံဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူ3ဦးတို့ကိုမလေးရှားကဖမ်းဆီးလိုက်ပါတယ်US Open အမျိုးသားတင်းနက်ဘောလုပွဲမှာတော့ဆာဗီးယားကနိုဗက်ဂျိုကိုဗစ်ကဆွစ်ဇာလန်ကရိုဂျာဖက်ဒါရာကိုအနိုင်ရဖိုးဆွဲသွားပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့ NCA စာချုပ်လက်မှတ်ရေးချိုးဖို့အတွက်မိုင်းလာအဖွဲ့ NDAA ရဲ့တဘောထားအမြင်ဘယ်လိုရှိနေပါသလဲ
ဒီမှာသူနာဘဂူအလောဝိုင်းကျူးစမဲတော့ဒီလိုဒီကရယာတည်းရဆိုတော့ဒီလိုနဲ့အသေးစိတ်ပ
ေါ် NDAA ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မောင်ကပြောပြသွားတာပါဒီကြောင်ပြေဆောင်လဲနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်ပိုင်းမှာတော့ရှမ်းပီကြောင်ပိုင်းဘက်ကပြစ်ခတ်မှုနောက်ဆုံးအခြေအနေတွေနဲ့အေယာဝတီတိုင်းတွင်းကရေကြီးနေတဲ့အကြောင်းစတဲ့ဒင်းဆောင်ပါတွေနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမာတင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကကြေညာပေးမှာပါရှင်
ဥရောပနိုင်ငံတွေစီကိုအဆက်မပြတ်ဝင်လာနေုံမဲ့လို့ယူဆရတဲ့ဒုက္ခသည်တွေကိုဘယ်လိုခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တင်းနှင်းလာနေမှာပဲဥရောပသမဂ္ဂရဲ့ပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဟန်ဂေရီအာဏာပိုင်တို့ကနေဆက်လုံခြုံရေးရဲတွေထံကလွတ်မြောက်ဖို့ကြိုးပမ်းကြသူတွေကိုတရားဥပဒေနဲ့အညီအရေးယူမယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တည့်ရက်အလိုမှာဥရောပသမဂ္ဂပြည်ထောင်စုဝန်ကြီးတွေရဲ့ဘရပ်ဆဲလ်မြို့ဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ်။ရွှေပြံဒုက္ခသည်တွေဥရောပတိုက်ကိုအလုံးရင်းနဲ့ရောက်ရှိလာကြတဲ့အပေါ်မှာတော့ဥရောပနိုင်ငံတွေကအထူးသဖြင့်အရှေ့ဥရောပနိုင်ငံတို့ကဂျာမနီနိုင်ငံကိုအပြစ်ဖို့ကြပါတယ်။ရွှေပြံဒုက္ခသည်တွေကိုခွဲဝေတာဝန်မခံလို့တဲ့ဥရောပအဖွဲ့ဝင်နိုင်ငံတချို့အပေါ်မှာလည်းဂျာမနီဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်နေတာပါ။ဂျာမနီကဒီနှစ်မှာဒုက္ခသည်တစ်တန်းလောက်လက်ခံနိုင်မယ်လို့ခန့်မှန်းထားတဲ့ကြောင့်ဂျာမန်ဒုတိယဝန်ကြီးချုပ်ရှိကမာဂေဗရီယယ်ကသူ့ရဲ့ Social Democratic Party ကိုဒီကနေ့မှပဲစာပေးပို့ခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲကတော့ဒုက္ခသည်၈သိန်းလောက်လက်ခံလိုတယ်လို့ပြောထားတာပါ။ရွှေပြံဒုက္ခသည်အများအပြားကတခြားနိုင်ငံတွေမှာအခြေမချလိုကြပါဘူး။တချို့တို့ကတော့ဂျာမနီနိုင်ငံစီကိုရောက်ဖို့နိုင်ငံတွေကိုဖြတ်ပြီးတော့လမ်းလျှောက်သွားကြပါတယ်။လူတွေဟာလုံခြုံမှုရာရေးရှာဖွေကြတာဆိုရင်ဘယ်နိုင်ငံကသူတို့ကိုလက်ခံမလဲဆိုတာကိုရွေးချယ်နေလို့ရမှာမဟုတ်ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးကလည်းပြောဆိုထားပါတယ်။တချိန်တည်းမှာပဲဟန်ဂရီနိုင်ငံကလည်းဆာဗီးယားနဲ့နယ်စပ်ခြံစည်းရိုးကိုတန်ဆူးချုပ်တွေထပ်တင်ပြီးတော့နယ်စပ်လုံခြုံရေးကိုတိုးမြင့်လှုပ်ဆောင်နေပါတယ်။မနေ့ပြန်အင်ကာနီကအစားလို့ဟန်ဂရီနယ်စပ်လုံခြုံရေးရဲတို့ထံကလွတ်မြောက်အောင်ကြိုးပမ်းရင်းဖမ်းဆီးမိသူရွှေပြောင်ဒုက္ခသည်တွေကိုတရားစွဲဆိုသွားမယ်လို့ဟန်ဂရီအာဏာပိုင်တို့ကပြောဆိုထားပါတယ်။ဂျာမနီနိုင်ငံကလည်းရွှေပြောင်ဒုက္ခသည်တွေနဲ့ဆစ်ဆောင်ဒုက္ခသည်တွေနိုင်ငံတွင်ဝင်ရောက်လာမှုပမာဏကိုကန့်သတ်နိုင်ဖို့ဩစတြီးယားနဲ့နယ်စပ်မှာနိုင်ငံကူးလက်မှတ်စစ်ဆေးကြက်မှတ်မှုတွေကိုယာယီအဖြစ်လှုပ်ဆောင်နေပါတယ်။နယ်စပ်တွင်မှလည်းနိုင်ငံကူးလက်မှတ်စစ်ဆေးရာဒီကိုဂျာမနီအာဏာပိုင်တို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်သဘုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်ရမှာထောင်သား350ကျော်လွတ်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုထဲမှာအသေးခံကားဘုံးခွဲတာနဲ့ဆလိုက်ပြီးသဘုံတွေကိုထောင်သားကန့်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ဒီထောင်ဖတ်မှုဖြစ်ခဲ့တဲ့နိုင်ငံရှေ့ပိုင်းဂါစနီကဒူးအုပ်ချုပ်ရေးမှူးအလီအာမာဒီကထုတ်ပြောလိုက်ပါတယ်အာဖဂန်အရာရှိတွေကလည်းဒီထောင်ထဲမှာအကျဉ်းသားပေါင်း436ယောက်ရှိပြီး355ယောက်လွတ်မြောက်သွားခဲ့တယ်ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောက်နေသူ148ဦးတောင်ပါတယ်လို့ထုတ်ပြောနေပါတယ်အာဖဂန်ပြည်ထောင်ဝန်ကြီးဌာနကအကြေညာချက်ထဲမှာတော့ထောင်လုံခြုံရေးစောင့်တတ9ဦးသေဆုံးခဲ့ရပြီးနောက်ထပ်9ဦးလည်းဒဏ်ရာတွေရခဲ့တယ်တပုံတွေဘက်မှာတော့9ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကအခုထောင်ဖောက်ခဲ့တာကိုသူတို့လုပ်ခဲ့တာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီထောင်ကိုအာဖဂန်ထောင်လုံရေးအဖွဲ့ကခြေလှယ်စီမံအုပ်ချုပ်နေတာဖြစ်ပြီးတာလီဘန်ပါဝင်ထောင်သားတွေကိုမတရားနှိပ်စက်တာတွေရှိနေလို့ပါလို့သတင်းထောက်တွေကိုအီးမေးလ်ကနေပို့တဲ့သူ့ရဲ့ကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်။တာလီဘန်တွေရဲ့နောက်ကြေညာချက်တစ်ခုထဲမှာတော့အခုထောင်ဖောက်ဖို့ဝင်တိုက်သူတွေဟာဒီဂါစနီပြည်နယ်ထောင်မှာအရင်ထောင်ချခံခဲ့ပြီးပြန်လွတ်ခဲ့သူတွေဖြစ်တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံအနောက်ပိုင်းတေခန္ဓာရတွင်အကြမ်းဖက်သမားတွေကင်းရှင်ရေးတာဝန်ယူဆောင်ချရတဲ့အီဂျစ်တပ်ဖွဲ့ရဲ့မှားယွင်းပစ်ခတ်မှုကြောင့်လူ12ဦးတို့ဒေဆုံးခဲ့ရတဲ့အထက်မှာမက္ကဆီကိုနိုင်ငံကခီးသွွား2ဦးတို့ပါဝင်ခဲ့ပါတယ်တေဆုံးသူတွေထဲမှာအနည်းဆုံး2ဦးတို့ဟာမက္ကဆီကိုနိုင်ငံသားတွေဖြစ်တယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ် ။တေဆုံးသူတွေဟာမက္ကဆီကိုနဲ့အီဂျစ်နိုင်ငံသားတို့ဖြစ်တယ်လို့အီဂျစ်အာဏာပိုင်တို့ကကြေညာချက်ထုတ်ပြန်ထားပေမဲ့တေဆုံးသူတွေထဲမှာဘယ်နိုင်ငံသားကဘယ်နှစ်ယောက်ပါတယ်ဆိုတာကိုတော့အတိအကျမပြောပါဘူး။အခုအခင်းဖြစ်ပွားတဲ့ဒေသဟာနိုင်ငံခြားသားတွေတွားရောက်ဖို့ကန့်သက်ထားတာဖြစ်တယ်လို့အီဂျစ်တို့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဖာရာဖရာဒေတာကိုခီးတယ်တွေပို့ဆောင်ခဲ့တဲ့ခီးသွွားကုမ္ပဏီမှာဒီဒေတာကိုခီးတယ်တွေပို့ဆောင်ခွင့်ခွင့်ပြုချက်မရှိသလိုခီးတယ်တွေကိုဒီဒေတာမှာပို့မယ်လို့လည်းအာဏာပိုင်တို့ကအကြောင်းမကြားခဲ့ဘူးလို့အီဂျစ်ခီးသွွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနရဲ့ပြောခွင့်ရရုရှားအဇာဇီကပြောပါတယ်ဖာရာတဲကန်နယကိုသွားမဲ့ခီးစဉ်တိုင်းအာဏာပိုင်တို့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်တယ်လို့လည်း AP သတင်းဌာနကိုသူကပြောဆိုထားပါတယ်ရှင်
အမေရိကန်ကတိကျွဲတထေးကြီးဒေါ်နယ်ထရမ့်အနေနဲ့ Republican သမ္မတလောင်းဖြစ်ဖို့ဝန်ပြိုင်နေရမှာထောက်ခံမှုတွေပိုတိုးပြီးရလာနေပါတယ်။ Washington Post သတင်းစာနဲ့ ABC ရုပ်သံတို့ပူးတွဲစစ်တမ်းကောက်ယူမှုအသစ်ထဲမှာနောက်နှစ် American သမ္မတရွေးကောက်ပွဲအတွက် Donald Trump ကိုလက်ရှိတိုက်ခိုက် Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးဖို့33ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ဒီနေ့ဖော်ပြလိုက်ပါတယ်။အခုလို33ရာခိုင်နှုန်းထောက်ခံမှုတိုးရလာတာဟာအရင်ဇူလိုင်လမှာ24ရာခိုင်နှုန်းရထားတာထက်မြင့်တက်သွားတာဖြစ်ပါတယ်။သူပြိုင်ဘက်တူဖြစ်တဲ့အုံနောက်နယ်အောင်ကျော်ခွဲစိတ်ထုကုဆရာဝန်အငိမ့်စာဒေါက်တာ Ben Carson ကတော့ဇူလိုင်လတုန်းက6ရာခိုင်နှုန်းပဲရခဲ့ရတာကနေအခု20ရာခိုင်နှုန်းအထိထောက်ခံမှုတိုးရလာတာကဒုတိယထောက်ခံမှုအများဆုံးနေရာကိုယူသွားပြီလို့ပြီးခဲ့တဲ့ပတ်ကလုပ်တဲ့ဒီစစ်တမ်းကောက်ယူမှုမှာဖော်ပြထားပါတယ်။နောက်ကျန်နေသေးတဲ့ Republican သမ္မတလောင်းတွေအနေနဲ့ဒီထိတ်ဆုံးကပြိုင်ဘက်နှုတ်ကိုအမိလိုက်နိုင်ဖို့နောက်လာမယ့်ဒုတိယကြိမ်စကားစစ်ထိုးပွဲမတိုင်ခင်အခုအသေးအတန်စလုံးပတ်နေကြပါပြီ။ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush အနေနဲ့တော့အခုစစ်တမ်းမှာ900ခန့်ထောက်ခံမှုနဲ့တတိယနေရာမှာရှိနေပြီးသူ့နောက်မှာ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့ Florida အထက်လွှတ်တော်မှMarco Rubio တို့900ခန်းလုံးစီနဲ့ထောက်ခံမှုတွေရထားပါတယ်။အရင်ဇူလိုင်လစက်တမ်းကောက်ရည်မှုမှာဒုတိယနေရာမှာရှိခဲ့တဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker အနေနဲ့တော့ဒီတစ်ခေါက်200ခန်းလုံးထောက်ခံမှုပဲရပြီးထောက်ခံမှုထိုးချသွားခဲ့တာကြောင့်ပြီးခဲ့တဲ့နှစ်လအတွင်းသူ့မဲဆွဲပွဲတွေမှာစူးစူးဝါးဝါဖြစ်ခဲ့တာကိုပြနေပါတယ်ခင်ဗျာ
။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတင်းနယ်လာနေညနေခင်းသတင်းတွေဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။ထိုင်းနိုင်ငံဗန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူသေဆုံးဒဏ်ရာရခဲ့ရတဲ့ဘုံဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူ3ဦးတို့ကိုဖမ်းဆီးထားတယ်လို့မလေးရှားအာဏာပိုင်တို့ကပြောဆိုလိုက်ပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသား2ဦး၊မလေးရှားနိုင်ငံသားအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့အကြေအကဲခါလစ်အဘူဘာကာကဒီကနေ့တနင်္လာနေ့ကွာလာလမ်ပူမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူ3ဦးကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးဖို့အစီအစဉ်မရှိဘူးလို့လည်းမလေးရှားရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘန်ကောက်ဘုံးခွဲမှုမှာပါဝင်ပတ်သက်သူတွေကိုစုံစမ်းစစ်ဆေးမှုမှာအခုတန်တရားနဲ့ဖမ်းဆီးခံထားရသူ3ဦးကအထောက်အကူဖြစ်စေမယ်လို့ယူဆတဲ့အကြောင်းလဲမလေးရှားအမျိုးသားရဲတပ်ဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေဆက်ပြီးလုပ်နေစေမှုအသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဘန်ကောက်မြို့နယ်အီယာဝန်နှက်ကွန်းမှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ထိုင်းဆိုရနဲ့မလေးရှားရဲရာရှိတွေအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမစ္စတာဘာကာကပြောထားပါတယ်ရှင်
။ဂျပန်နိုင်ငံတောင်ပိုင်းကအိုကီနာဝါကျွန်းအုပ်ချုပ်ရေးမှုကဒီကျွန်းပေါ်မှာအမေရိကန်လေတပ်အခြေစပ်စခန်းအသစ်တစ်ခုဆောက်လုပ်ခွင့်ပြုရေးခွင့်ပြုချက်ကိုပြန်ရုပ်သိမ်းတော့မယ်လို့ထုတ်ပြောလိုက်ပါတယ်။တိုကီယိုမှာလုပ်ခဲ့တဲ့နိုင်ငံတော်အဆင့်အုပ်ချုပ်ရေးအဖွဲ့နဲ့သူ့ပြည်နယ်အုပ်ချုပ်ရေးအဖွဲ့တို့ကြားဆွေးနွေးပွဲတွေပြပြသွားပြီးမှသူကအခုလိုဒီနေ့ထုတ်ပြောလိုက်တာပါ။အုပ်ချုပ်ရေးမှူးတက်ကီရှိအိုနာဂါကသူ့အရင်ပြည်နယ်အုပ်ချုပ်ရေးမှူးလက်ထက်ကထုတ်ပြန်ခဲ့တဲ့မူလခွင့်ပြုချက်ထဲမှာအမှားအယဉ်တွေတွေ့ခဲ့ရပြီးအခုလိုဆုံးဖြတ်လိုက်တာလို့ဒီနေ့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဖြစ်လာခြင်းဟာဒီအိုကီနာဝါကျွန်းပေါ်ကဟီနိုကိုလို့ခေါ်တဲ့ဝေးလံခေါင်ဖျားကန်းဆက်ရွာလေးမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်စတော့မယ်လို့ကြေညာပြီးရပ်ပိုင်းအတွင်းလေးမှာပဲဖြစ်ပါတယ်။တကယ်တော့ဒီပြဿနာကိုဆွေးနွေးအဖြေရှာနိုင်ဖို့ဒီဆောက်လုပ်ရေးလုပ်ငန်းတွေကိုတလှချာရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်သမ္မတရှီချင်းဖင်အမေရိကန်ပြည်ထောင်စုကိုပထမဆုံးအချိန်တရားဝင်ခီးစဉ်အဖြစ်ဒီလနှောင်းပိုင်းမှာလာရောက်မဲ့အချိန်မှာပဲတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်စိုးရိမ်ချက်တွေနဲ့တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုတွင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုမကြုံစဘူးမြင့်တက်လာတဲ့အပေါ်ကမ္ဘာတစ်လွှားကအာရုံစိုက်နေကြပါတယ်။ အမေရိကန်စီးပွားရေးဆိုင်ရာသုံးသပ်မှုဌာနရဲ့အချက်အလက်တွေအရအမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့ယင်းနှိမ့်နှံမှုကပြီးခဲ့တဲ့နှစ်အတွင်းမှာဒေါ်လာ 6.5 ဘီလီယံအထိရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနှစ်ပထမ6လအတွင်းမှာပဲတရုတ်ရဲ့အမေရိကန်တွင်ယင်းနှိမ့်နှံမှုကဒေါ်လာ 6.4 ဘီလီယံကိုစံချိန်တင်ရောက်ရှိလာတယ်လို့လည်းယင်းနှိမ့်နှံမှုဆိုင်ရာလေလာသုတေသနပြုတဲ့နယူးယောက်အခြေစိုက် Rhodium Group ရဲ့အစိုးရခန်းစားကဖော်ပြပါတယ
်။ Serbia နိုင်ငံက Novak Djokovic နဲ့ US Open Tennis ပြိုင်ပွဲမှာနာမည်ကျော် Roger Federer ကိုအနိုင်ရပြီးပူဆွဲသွားပါတယ်။မိုးရွာခဲ့တာကြောင့်3နာရီကြာရွှေ့ခဲ့တဲ့ဒီ Tennis ပွဲမှာအကောင်းဆုံး Tennis မှာတူဖြစ်တဲ့ Switzerland နိုင်ငံသား Federer ကို3နာရီကျော်အသက်တန်ရပ်ပြီးမှကုလနိုင်ဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ပြသွားမှာပါ။ပထမအဆုံးအနေနဲ့နားဆင်ရမှာကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲစာချုပ်လက်မဲ့ရေးချိုးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဝမိုင်းလာအဖွဲ့တို့ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ရမှာ။ဝနဲ့မိုင်းလာအဖွဲ့ကစာချုပ်လက်မဲ့ရေးထိုးရမှာအဖွဲ့အားလုံးပါဝင်ရေးအတွက်ကြိုးစားဖို့စန္ဒာရှိကြောင်းမိုင်းလာအဖွဲ့ကတာဝန်ရှိသူတူကပြောဆိုပါတယ်။ဒီအကြောင်းကိုတော့ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးသိန်းစော်တို့ဦးဆောင်တဲ့အဖွဲ့ဟာငင်းချရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးအခြေအနေတွေကိုဝါပြည်သွေးစည်းညွညွရေးပါတီ UWSP နဲ့မိုင်းလားလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညွညွရေးတက်မတော် NDAA ကခေါင်းဆောင်တွေကိုပြီးခဲ့တဲ့စနေနေ့ကရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံပြီးရှင်းပြခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြိုပမ်းခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုဝါနဲ့မိုင်းလာအဖွဲ့ကအတိမတ်ပြုထောက်ခံကြိုဆိုကြောင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ညှိနှိုင်းသွားမှာဖြစ်ကြောင်းပါရှိပါတယ်လောလောဆယ် NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်တဲ့သဘောထားကိုတော့အထူးဒေတာလေးခေါ်မိုင်းလားအဖွဲ့လို့လူသိများတဲ့ NDAA ရဲ့အထွေထွေအတွေ့အမှုဦးကြည်မောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့သူတို့ရဲ့ကျူးစားမှုတွေကျွန်တော်တို့ချီးကျူးတယ်ပြည်သူ့ရဲ့အတွက်သူတို့ကျူးစားမှုတွေကျွန်တော်တို့ချီးကျူးပါတယ်။နောက်လက်မှတ်ထုတ်နိုင်အောင်ကျွန်တော်အားလုံးဝိုင်းဝိုင်းကျူးစားမယ်။နောက်တပီလုံးအပိကရစရေးဆိုတော့တပီလုံးနဲ့အသေးပဲပေါ်ရောက်နိုင်အောင်ဆိုတော့အလုံးပါဝင်မှုပဲကျွန်တော်တို့ဒါဝိုင်းဝိုင်းကျူးစားပြီးမှအဲ့ဒါနဲ့လုပ်ဖို့ကျူးစားမယ်လို့အဲ့လိုဆန္ဒရှိပါတယ
် NCA လက်မှတ်ရေးထိုးပြီးနောက်စတင်ပဲနိုင်ငံရေးဆွေးနွေးပွဲမှာတော့မိုင်းလာအဖွဲ့အနေနဲ့ပါဝင်တယောက်ဖို့ရှိကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်လိုက်တဲ့ UWSP ရဲ့ကြေညာချက်မှာတော့ NCA စာချုပ်ရေးဆွဲရာမှာ UWSP ပါဝင်တာမရှိသလိုစာချုပ်မှာလည်းသူတို့ရဲ့တောင်းဆိုချက်တွေကိုဖော်ပြတာမရှိကြောင်းဝါအထူးဒေတာနှစ်ကပြည်သူတွေကိုကိုစားမပြုတဲ့ဒီစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရင်ဝါပြည်သူတွေအပေါ်ပြစ်မှုကျူးလွန်ရာရောက်ကြောင်းဖော်ပြထားပါတယ်။ဝါအထူးဒေတာနှစ်ကဝါပြည်နယ်တောင်းဆိုထားပြီးအထူးဒေတာလေးမိုင်းလာအဖွဲ့ကတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုတောင်းဆိုထားတာဖြစ်ပါတယ်။ NCA စာချုပ်ကိုကချင်၊ကရင်၊ကယင်နီ၊မွန်၊ရခိုင်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်အဖွဲ့အစည်း16ဖွဲ့နဲ့ဦးအောင်မင်းဦးဆောင်တဲ့ UPWC အဖွဲ့ကအဓိကညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီလိုညှိနှိုင်းဆွေးနွေးရာမှာ UWSP, မိုင်းလာခေါ် NDAA, ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS, SSA တောင်ပိုင်းနဲ့နာဂအဖွဲ့ဖြစ်တဲ့ NSCNK စတဲ့အဖွဲ့၄ဖွဲ့မပါဝင်ပါဘူး။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS, SSA တောင်ပိုင်းကတော့ NCA ကိုလက်မှတ်ရေးထိုးဖို့ရှိနေကြောင်းအဖွဲ့ရဲ့အထွေထွေတွေ့ရမှုဘုံမူကြီးဆိုင်လာကပြောပါတယ်။
လက်မှတ်ထိုးပွဲရှိလာရင်တော့ထိုးဖို့အတင်းဖြစ်ပါတယ်ဆိုပေမဲ့လည်းအကြေးကြီးထိုးဖြစ်မယ်ဆိုရင်ဒီကျွန်တော်တိုင်းရင်းသားတွေအတော့ဆိုတဲ့အားလုံးနဲ့ထိုးဖို့ဆိုတဲ့အခြေစားလက်မှတ်ထိုးပွဲမှာဖြစ်ခဲ့တော့မှဒီအတင်းတော်ဆုံးတပတ်ကျော်လောက်ဆုံးလက်မှတ်ထိုးပွဲစမယ်တမတာကိုတိုင်ကလည်းလက်မှတ်ထိုးမယ်ဆိုရင်တော့ကျွန်တော်တို့လည်းပါဝင်ပြီးတော့ထိုးဖို့အတင်းဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့ပြောထားတာပဲဖြစ်ပါတယ်
အစိုးရနဲ့ NCA စာချုပ်ရေးဆွဲခဲ့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့16ဖွဲ့မှာအစိုးရက17ဖွဲ့ကိုစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ခေါ်ထားပြီးပလောင်၊ကိုးကန့်၊လာဟု၊ဝါနဲ့ရခိုင်အဖွဲ့2ဖွဲ့ကိုတော့ဖိတ်ခေါ်တာမရှိပါဘူး။အစိုးရဘက်ကဒီအဖွဲ့6ဖွဲ့ကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာစေဖို့ဆောင်ရွက်မှာဖြစ်ကြောင်းအမခန့်ထားပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကတော့အားလုံးပါဝင်လက်မှတ်ရေးထိုးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ လာမယ့်အောက်တိုဘာလပထမပတ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးကြဖို့ရည်သတ်မှတ်ထားပေမဲ့အခုချိန်ထိတော့ဘယ်အဖွဲ့အစည်းတွေပါဝင်လက်မှတ်ရေးထိုးမယ်ဆိုတာပြက်ပြက်သားသားမသိရသေးပါဘူး
။ကိုမိုးစော်ပြောပြသွားတာပါ NCA လုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီကနေ့ဝင်ကြီးဦးအောင်မင်းနဲ့နိုင်ငံရေးပါတီ80ကျော်တို့တွေ့ဆုံရှင်းလင်းတာတွေကိုနောက်နှစ်နာရီမှာထုတ်လွှင့်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။အခုလို NCA လက်မှတ်ရေးထိုးနိုင်မှုစူးစမ်းနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမှာတော့ပြစ်ခတ်မှုရှိနေပါတယ်တနိုင်ကလုံးအပြည့်ရဲ့စာချုပ်ချုပ်ဆောင်နိုင်ရင်ငင်းချမ်းရေးအတွက်ကြိုးပမ်းနေချင်းရွေးကောက်ပွဲကာလနီးပနီးကလာတဲ့အချိန်မှာပဲနိုင်ငံကျွေးနိုင်ငံရေးအရာရေချိန်မြင့်နေချိန်မှာတိုင်းရင်းသားဒေသတွေမှာအပြစ်မဲ့ပြည်သူတွေကိုပြစ်ခတ်တိုက်ခိုက်တာမျိုးလှုပ်ဆောင်တာဟာလက်ခံနိုင်စရာမရှိဘူးလို့ RCSSSA ကပြောဆိုလိုက်ပါတယ်ရှမ်းပြည်တောင်ပိုင်းလွိုင်လင်းမြို့နယ်ထဲမှာတော့လက်နက်ကြီးကြီးနဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်တဲ့အတွက်လူသေးဆုံးထိခိုက်ဒဏ်ရာရခဲ့ပြီးမဲ့အခုချိန်ထိတာဝန်ယူဆောင်ရွက်ပေးတာမျိုးမရှိသေးပဲလုံခြုံရေးစိုးရိမ်နေရတယ်လို့ဒေသခံတွေကထွက်ပြေးတိမ်းရှောင်နေတာဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင်
ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့စနေနေ့ကရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်လွိုင်လင်းမြို့နယ်တဲ့နောင်လိုင်းကျေးရွာအုပ်စုကနောင်ပါတက်ဘုံကြီးကျောင်းမှာဆွန်းဟင်းချက်ပြုတ်နေကြတဲ့ဒေသခံရွာသားတွေအလုလောက်ကင်နေတဲ့နေရာကိုလက်နက်မျိုးစုံနဲ့ပစ်ခတ်တဲ့အတွက်လက်နက်ကြီးကြီးကြားရောက်လို့ဒေသခံရွာသားတဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ပစ်ခတ်ချိန်မှာကိုတိုင်းကြုံတွေ့ခဲ့ရတဲ့ဒေသခံကျေးရွာသားတဦးဖြစ်တဲ့ကိုဆိုင်ကရှင်းပြပါတယ်
။တမန်မနေ့က17ရက်လောက်မှာနောင်လိုင်းမြို့ကျေးရွာအုပ်စုမှာဖိနေဖြစ်တော့ဘာပြည်လက်ွယ်ဆိုတားတယ်မလုံးလေဆိုးနေမှာတောင်ပေါ်မှာလှုပ်ရခါကြတော့ကျွန်တော်တို့ကြွားထဲမှာလူစုစုလှုပ်ရခါကြတော့ဒီမှာအဲခါလာရစနစ်ကလည်းလွင်လင်းတက်ကလည်းလူစုစုဝေးဖြစ်တဲ့ခါအမှလက်လက်လက်ပြထဲရပါအမှအသက်60ပါပြတော့တခါလည်းပွဲချင်းပြီးပြီးသွားတယ်ဘုံကြောင်းဝိုင်းနေတာပဲကပြီးတော့တော့လုံတော့ဆိုတော့တော့အသက်က40ကျော်ပြီးတော့ညာ60ညာလက်ပေါ်အဲ့ဒါပြတ်သွားတယ်ကအခုတော့62ဆီယုံမှာစိုက်ဆွေကြတော့တော့ပေါင်နဲ့ပိုက်မှာထိရတယ်အဲ့ဒါလွင်လင်းဆီယုံမှာရှိရပါတို့တို့ဖျားကုန်းပေါ်နဲ့ဆဲလာတာအဲ့အဲ့ရွာအပေါ်မှာဖျားကုန်းတော့ကျေးလာတာကတော့တော့အဲ့ထဲကိုပြတ်ပြတ်ထိထလိုက်တာက
ထိခိုက်ဒဏ်ရာရခဲ့တဲ့သူတွေကိုမိုင်းပုံစေယုံနဲ့တောင်ကြီးမြို့နယ်ဆက်ဆံထွန်းစေယုံကြီးတွေမှာစေကူတမှုခံယူနေကြပြင်မဲ့လို့အခုချိန်ထိဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးရှမ်းပြည်နယ်အစိုးရအပါအဝင်ဒေသခံအုပ်ချုပ်ရေးပိုင်းကရောတက်မတော်ဘက်ကပါတစုံတရာတာဝန်ယူမေးမြန်းဆောင်ရွက်တာမရှိသေးဘူးလို့လည်းပြောပါတယ
်ဖြစ်နိုင်တော့အစိုးရဘက်နေရောဒါတာဝန်ယူသေးစေချင်တယ်ကဘလူနာပြားစဉ်းစားချင်းအလုံးလုံးလည်းမရတော့ညာခြေတော့ညာလက်ဆိုတော့သူတော့ဒုက္ခရောက်မှာပြီးတော့သူ့ပြောင်းကူပါရမှာသူရဲ့ဆောင်ရေးအတွက်ကိုလှုပ်ပေးစေချင်တယ်ကဆက်မိနေအစိုးရကတော့ဒီဆင်းရဲဆွေးနွေးပွဲတွေလုပ်နေပေါ့ကျွန်တော်ဒီအောက်အားဟာတွေဖြစ်ပြနေတဲ့ဟာတွေနားထောင်ပြီးတော့အမှကြားတယ်မဖြစ်ချင်းတင်ပေါ့ဒါအပြစ်မဲ့နေဒီလူစုတွေနေထိုင်နေလက်လက်မမကန်အဲဒီဖြစ်ထင်တော့ဒီလူစုတွေပဲနစ်နာတော့ပေါ့ဗျာရှင်းပြောရင်အဖွဲ့ရှိဆိုအဖွဲ့ရှိဖြစ်ပါလားဟုတ်မလားတော့ကျွန်တော်ဆက်မိနေအစိုးရအဖွဲ့လည်းကျွန်တော်တောင်းဆိုချင်တယ်ဒီမဟုတ်ဆိုရင်ဟိုဒီမျိုးမဖြစ်အောင်ပေါ့အပေါ်နေပဲဒီပြောဆိုပေးပြနေတာတတ်ပေါ့လေ
ဒါအပြင်ကျေးရွာအနီးမှာလုံခြုံရေးအင်အားတွေတိုးချလာတဲ့အတွက်ဒေသခံရွာသားတွေကအသက်အန္တရာယ်စိုးရိမ်ရလို့ထွက်ပြေးတင်းရှောင်နေရတယ်လို့သူကစက်ပြောပါတယ
်အဲကျွန်တော်တော့ကားတော်မှာဟိုကျွန်တော်မိုင်းပေါ်ဒီအရှိဖက်နေမသွားရဲဒီမင်းနဲ့တောင်ပွန်ချောင်းအနောက်ဖက်ချောင်းနေမသွားကြူရဲတယ်ကွာအရှိဖက်နေမသွားရဲလို့က
ဟုတ်ကဲ့အဲ့ညမှာအရင်တော့ရောတိုက်ပွဲတွေမကြာခဏဖြစ်လေရှိလားအခုကဘာကြောင့်မလို့ဖြစ်တယ်လို့ထင်ပါလဲရှင
်သူကတော့ရွာသားတွေနေတာအခုကလည်းအရှင်းအဖွဲ့တွေလည်းမှမရှိမှမရှိတာလက်နဲ့ကင်မှရှိတာတို့တက်တက်ပြစ်ထက်ရတယ်တက်တနာရှာတာအရင်တော့ကတော့ဘယ်လိုတိုက်ပွဲတွေပါလဲဆိုတော့အတိတ်တော့မဖြစ်လို့ကွာအဖက်မှာတော့လေ
ရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီ RCSS အဖွဲ့ရဲ့ရှမ်းပြည်တမတော်တောင်ပိုင်း SSA တပ်တွေလှုပ်ရှားနေတဲ့အဲ့ဒီနယ်မြေထဲမှာအခုလိုမျိုးဒေသခံတိုင်းရင်းသားတွေကိုပစ်ခတ်တိုက်ခိုက်မှုလုပ်တဲ့အပေါ်မှာ RCSS SSA အနေနဲ့ရှုံချတယ်လို့တောင်ကြီးမျိုးကပြန်ကြားရေးတာဝန်ခံကိုဆိုင်ကျော်ကပြောပါတယ်
အခုဖြစ်နေတာပြစ်မဲ့တဲ့ရွာသားတို့ကဒင်းအတမအနိုင်ကျင့်တာပါတော့တကယ်လို့စစ်သားပြည်ကြီးဆိုရင်စစ်သားချင်းတိုက်ကြပေါ့ဟုတ်တယ်မဟုတ်လားအခုကပြစ်မရှိဘဲနဲ့တို့ကအဝေးကနေရွာကိုရှောက်မွေလိုက်တယ်အဲရွာလူကလည်းအကုန်လုံးဖတ်ပေးကြတာပေါ့တကယ်တမ်းကျတော့အဲရွာကျွန်တော်တို့အဖွဲ့လဲကွာမဟုတ်ဘူးပေါ့နော်အခုဖြစ်နေတာလည်းကျွန်တော်တို့ကဖြစ်နေတာမဟုတ်ဘူးအစိုးရတက်ကလည်းအရင်စားလုပ်နေတာပေါ့နော်အဲနာမည်သုံးမျိုးရေးတို့ပါအဲရှောက်လုပ်နေတာပေါ့ရွေးကောက်ပွဲလဲမိသားရေဆိုတော့ဒေတာအချိန်မီမတည်ငြိမ်အောင်ပေါ့နော်ဖန်မိသားနဲ့အတူတူပဲလို့ထင်တယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်အနေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေအပြစ်ခတ်ရစဲရေးလက်မှတ်ချုပ်ဆိုနိုင်ရေးပြည်တွင်းငြိမ်းချမ်းရေးအတွက်ကြိုးပမ်းနေချိန်နဲ့နိုင်ငံရဲ့အရေးကြီးပြောင်းလဲဖြစ်တဲ့2015ရွေးကောက်ပွဲကျင်းပတော့မယ့်အချိန်ပြည်သူ ူလူထုကမဲစင်းစစ်ဆေးတာနိုင်ငံရေးပါတီတွေဘက်ကမဲဆွဲစည်းရုံးလှုပ်ရှားမှုတွေလုပ်ကိုင်နေတဲ့အချိန်မှာအခုလိုမျိုးဒေသတွေမတည်ငြိမ်အောင်ဒေသခံပြည်သူတွေရဲ့အသက်ဘေးအန္တရာယ်စိုးရိမ်ထိတ်လန့်အောင်လှုပ်ဆောင်နေတာတွေကိုရပ်တန့်တင့်ပြီးတော့ဆုံချုပ်နှင်နာခဲ့ရတဲ့ဒေသခံပြည်သူတွေအတွက်လည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကျဉ်တဲ့အထီဆောင်ရွက်ပေးတင်ပါတယ်လို့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS အဖွဲ့ကပြောဆိုလိုက်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတခါနောက်သတင်းတပုတ်အနေနဲ့တော့လာမယ့်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့လူဦးရေစီးရင်ကိုသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ကနေဒီကနေ့မှထုတ်ပြန်လိုက်ပြီးဖြစ်ပါတယ်မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိတဲ့လူဦးရေစီးရင်ဟာအရင်ကထက်ပုံမကောင်းမွန်လာတဲ့ဆိုပေမဲ့မဲစီးရင်ထဲမှာအမိမပါသူတွေမှားယွင်းမှုတွေရှိနေစေလို့ဒေသခံလူမှုအဖွဲ့အစည်းကောင်ဆောင်တွေကပြောပါတယ်အမိမပါသူတွေအချက်အလက်မှားယွင်းနေသူသားတွေကိုအတိပြုမပေးနိုင်သေးပေမဲ့ဒီလိုမှားယွင်းမှုတွေကိုရွေးကောက်ပွဲဥပဒေပုံမှ6ခါကိုအရာ14ရက်အတွင်းပြန်လည်လျှောက်ထားပြင်ဆင်ခွင့်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲတာဝန်ခံအရာရှိတွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပညာပေးလုပ်ငန်းတွေလှုပ်ဆောင်ရမှာအားနည်းနေသေးတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ဒီအခြေအနေကိုတော့သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေအခုပါထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိတဲ့လူဦးရေစီးရင်ဟာအရင်ကထက်ပုံမူကောင်းမွန်လာတဲ့ဆိုပေမဲ့မဲစီးရင်ထဲမှာအမည်မပါသူတွေမှားယွင်းမှုတွေရှိနေစမ်းမှုအချိန်ယူစစ်တမ်းကောက်ယူသွားရမယ်လို့မွန်ပြည်နယ်အရပ်ဖက်လူမှုဖွဲ့စည်းကွန်ရက်ရဲ့ညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ်
ဒီကိစ္စကထုတ်ပြန်တဲ့စင်းနဲ့မင်းတို့ပြောမှုရှိလို့ပြောတာနဲ့ညာနဲ့ချုပ်ပြီးတော့ပြောရင်ဘူးအပြင်မှာကြားနေရတာကဒီမောင်းမှုတွေကဟောရှိနေသေးတယ်ဆိုတဲ့အမျိုးရှိနေပါဘူး။ဒီဟာတမင်းနေတဲ့တမင်းတော့ချိန်နေနေမှာဒီကျွန်တော်တော့ဒီတော့ကလက်စင်းနဲ့မှနာမည်မပါတဲ့အဖွဲ့တွေကဒီကိစ္စတော့ပတ်တော့လက်စင်းကတော့ကသူတို့ကလက်စင်းနဲ့တော့မသိထားတဲ့ခါကျတော့ပြင်ခဲ့ရဘူးပေါ့နော်။အဲ့တော့ဒီကိစ္စမပါဘူးဒီကောင်ကကြားနေကျွန်တော်ချိန်နေတဲ့ကျွန်တော်တော့တိကျမသိဘူးပေါ့နော်။ဒီမှာကတ်တယ်ဆိုတော့ကျွန်တော်လည်းဒီကော်မရှင်အားလုံးမရသေးဘူး။
မွန်ပြည်နယ်အတွင်းမှာမဲပေးပိုင်ခွင့်ရှိတဲ့လူရည်စည်းရင်းကိုထုတ်ပြန်ခဲ့ပေမဲ့ပြည်သူတွေအနေနဲ့ကြိရှိသူနှဲပါနေပြီးမဲပေးပိုင်ခွင့်စည်းရင်းမှာအမည်မပါသူမှားယွင်းမှုတွေရှိနေတယ်လို့မော်လမြိုင်ဒေသခံအမှုကအခုလိုပြောပါတယ်
။မနေ့ကတော့တော့ကြည့်တဲ့လူကတော့ကြည့်နေကြတာပဲဒါပေမဲ့စိတ်အများကြီးတော့မဟုတ်ဘူး။မဲနေတဲ့ကြည့်တဲ့လူကအဲ့မှာလဲမှားတဲ့လူတစ်ခုမပါတဲ့လူကလည်းမှားနေသေးတယ်ဖြစ်တယ်။ဒါပေမဲ့ဘလောက်များများလဲဆိုတာမှမသိဘူး။
အခုလိုမဲပေးပိုင်ခွင့်လူဦးရေစီးရင်ထုတ်ပြန်ရမှာအမှားယွင်းရှိမရှိကတော့နိုင်ငံရေးပါတီတွေအနေနဲ့ပြန်လည်စစ်ဆေးသွားမှာဖြစ်တဲ့အတွက်မှားယွင်းမှုအတိုင်းအတာကတော့အတိမပြုနိုင်သေးဘူးလို့လည်းမွန်ပြည်နယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံဦးအေးမင်းဟန်ကပြောပါတယ်မဲပေးပိုင်ခွင့်ရှိတဲ့လူဦးရေစီးရင်ထုတ်ပြန်ရမှာအမှားယွင်းတွေရှိခဲ့မယ်ဆိုရင်ရွေးကောက်ပွဲဥပဒေပုံမှန်6ခါအရ14ရက်တွင်ပြန်လည်လျှောက်ထားပြင်ဆင်ခွင့်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲတာဝန်ခံအရာရှိဦးဟိန်လင်းထက်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီ14ရက်ကြီးညာထဲမှာဥပဒေမှာလည်းနိုင်ငံသားခွင့်ရေးပေးထားတယ်လေပုံစံ3လို့4လို့4ကောင်းငယ်လို့ဥပဒေရ14ရက်အတွင်းခွင့်ပြုထားတာအဲ့ဒါလည်းပြင်လို့ရပါတယ်မဲလင်းမဲဆန္ဒရှင်ကချက်လက်မှားတာနဲ့တော့ကျွန်တော်မဲပေးပိုင်ခွင့်မဆုံးရှုံးပါဘူးအဲ့ဥပဒေကလည်းပေါ်ပြထားပါတယ်လွတ်တော်ရွေးကောက်ပွဲဥပဒေပုံမှန်6ခါခွင့်မှာပါတယ်ဗျာကျွန်တော်တို့မဲစည်းရင်းမှာနောက်ဆုံးလောက်ထားတဲ့ဒီထုတ်ပြန်ကြီးညာထားတဲ့ဟာ14သိန်း5000ကျော်ရှိတယ်အဲ့ဒါအားလုံးပဲ
မွန်ပြည်နယ်အတွင်းလာမယ့်ရွေးကောက်ပွဲအတွက်မဲစည်းရင်းစီစစ်ခြင်းဆန္ဒမဲပေးပုံပေးနည်းပညာပေးလုပ်ငန်းတွေကိုနိုင်ငံရေးပါတီတွေပြင်အရဖက်လူမှုအဖွဲ့အစည်းတွေကနေလှုပ်ရှားဆောင်ရွက်နေပေမဲ့လည်းအားနည်းနေသေးတဲ့အခြေအနေမှာရှိနေတယ်လို့မွန်ပြည်နယ်အရဖက်လူမှုအဖွဲ့အစည်းကွန်ရက်ရဲ့ညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုဆက်ပြောပါတယ်
တော့တော့လုပ်နေတယ်ပေါ့လေတကယ်ကြည့်ကြည့်တော့လုပ်နေတဲ့နေထိုင်နေတော့ကျွန်တော်မသိရသေးဘူးတကယ်လည်းရေကောက်ပွဲနေတဲ့ခါကျမှလက်ပြားမှာပုံစံကိုမသိတာတော့ခုနကမပါတာမျိုးတွေကြုံနေတာမျိုးရှိတယ်ပေါ့လေအခုကကျွန်တော်တို့ကတော့လည်းလည်းမှာဒီပြန်လေးဒီတလားဒီကာလာပြင်းတော့လက်မှတ်နေတော့ပေါ့နော်ဒီရေကောက်လူစုစီးတဲ့အချင်းချိတ်ဆက်ပြီးတော့ကျွန်တော်တို့နေတဲ့ remote area လေးပေါ့လေအဲဒီ area ကိုသွားပြီးတော့ဒီမှာပြင်းတဲ့အခြေအနေတွေလည်းလုပ်တော့လုပ်ပါတယ်ဒါမှလည်းကျွန်တော်တို့မရှိတဲ့ဒီပြင်းတဲ့ social ဆိုအဲ့တော့တော့ဒါနာကြီးဆက်ခဲ့ဒါလည်းရှိတဲ့ခါလည်းဘယ်လောက်ကြီးလုံနိုင်လဲကျွန်တော်လည်းလုံးဝပြည်သားမပြောနိုင်ဘူးဖြစ်နေတယ်
မွန်ပြည်နယ်အတွင်းမှာ NLD မျိုးရာဒီမိုကရေစီဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းဒါစီလုံးညီညွတ်ရေးပါတီမွန်မျိုးသားပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်အမျိုးသားဒီမိုကရေစီအင်အားစု NDF အစရှိတဲ့နိုင်ငံရေးပါတီ18ပါတီလောက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရွေးကန်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကုန်းအိမ်ပြောပြသွားတာပါအခုတော့ရေကြီးနေတဲ့သတင်းကိုနားဆင်ရမှာပါအေယာဝတီတိုင်းတွင်းကမြို့နယ်တွေဖြစ်တဲ့ဟင်းဒရာဇလွန်ငတိုင်းချောင်းပန်းတနော်စတဲ့မြို့နယ်တွေမှာစိုးရင်ရေမတ်ထက်ကျော်လွန်ပြီးရေတက်နေတဲ့အတွက်ဇပားနဲ့ကိုင်းပင်တွေပါရေနှစ်မြုံနေတဲ့အတွက်နောက်နေ့အတွက်ဆန်အလုံးလောက်မရှိမှာကိုဒေသခံတွေကစိုးရင်ပူပန်နေရပါဒီသတင်းကိုတော့မအေးမှာသတင်းပေးပို့ထားပါတယ်ရှင
်အေယာဝတီတိုင်းတွင်းမှာဒုတိယအကြိမ်မြင့်ရေကြီးခဲ့တာဖြစ်ပြီးပြီးခဲ့တဲ့လကထက် လေယာဉ်နဲ့ကိုင်းတော်တွေအထဲကိုရေပိုတက်လာကစိုက်ပျိုးထားတဲ့ပျိုးပင်တွေဟာရေအောက်ရောက်ကုန်တာကြောင့်ဒေသခံဒေသမားတွေစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လကပထမချိန်ရေကြီးတာထက်အခြေအနေပိုဆိုးလာတယ်လို့လည်းဒေသခံတို့ကပြောပါတယ
်။စိုးရိမ်ရေမှတ်ကအထက်ကိုနပ်ပေးတက်တယ်ဆိုတာကအခုကဇလုံးတက်တယ်ဇလုံးတက်တယ်အဲ့ဒီဟင်းနာတက်တယ်ငတိုင်းရောက်တက်တယ်ငါကပန်းတနော်တက်တယ်ပေါ့နော်ဆိုးရည်ရည်မှကအချက်ကိုတက်နေတာအဲ့ဟင်းနာတို့ပန်းတနော်တို့ကတော့အခုကြီးကပထမအောင်ပေါ့နော်ကျွန်တော်ရေတားကြီးသွားတယ်ဆိုတာနဲ့စာရင်အခုကြီးကပုံပြည့်ကြီးတယ်ဗျဟိုတော်တော်လေးတော့မကောင်းတဲ့သဘောရှိတယ်ခင်ဗျအဲ့တော့အခုကအပေါ်ကြီးဆင်းလာပြီဟိုကြောင်လူတွေကအမှခိုင်းဆိုင်တာတည်းရှိတယ်ငရုပ်ဆိုင်တာငရုပ်ပြုတ်တာတည်းရှိအဲ့ဒါတွေတက်မြုပ်တယ်အခုစပားတွေကဟိုပထမတစ်ပတ်ကမမြုပ်တဲ့စပားအခုကြီးကမြုပ်လာတယ်ဆိုတော့ဒီဘက်ကတော့ဟိုတော်တော်လေးတော့တွင်းရတဲ့အချိန်လေးပုံရှိတယ်ခင်ဗျ
အစိုးရကတော့စံလုံးလောက်ရှိတယ်လို့ဆိုထားတယ်လို့နောက်ဆိုင်မဲ့အချိန်ထိခံနိုင်တယ်လို့ပြောထားပါတယ်။ဒါပေမဲ့အခုလိုသာဆက်ပြီးတော့ရေကြီးနေမယ်ဆိုရင်နောက်မဆိုင်နိုင်တော့မှကိုဒေသခံတွေကစိုးရိမ်ပူပန်နေကြတာပါ။အခုချိန်ထိဒေသခံတောင်ကနန်းလောက်ဟာရန်ကုန်ပတိန်ကားလမ်းနဲ့တခြားဖုံးတော်ကြီးကျောင်းတွေရေဘေးသင့်ဒုက္ခသည်တွေကိုကူညီထားတဲ့နေရာတွေမှာခိုလုံနေရသေးပဲလို့ဆိုပါတယ်။
3,000နဲ့5,000ကျားမှရှိတယ်ခင်ဗျာ။အခုညောင်တုံးတောက်ဝိုက်ပေါ့နော်ညောင်တုံးမြို့နယ်မှာရှိတယ်။အဲ့ဒါတော့ကကန်ကြီးတော်မျိုးနဲ့မှရှိတယ်ကျောင်းကုန်းမျိုးနဲ့မှရှိတယ်ပေါ့နော်ဒါကကာလမနဲ့နေတဲ့နေရာပေါ့ကာလမနဲ့ဝေးတဲ့နေရာမှာကတော့ဘုံကြီးကျောင်းတို့အဆောက်အဦမြင့်တဲ့နေရာတို့မှာဖုံးကပ်နေရတယ်ဗျာအဲဒါနဲ့တော့ဟင်းဒရာအင်္ဂဘူကျောင်းကုန်းအပေါ်ကြီးဆင်းလာလို့ဆိုတော့ရေကပုံပြီးတီးလာပြီးလုတ်ခိုင်စားလို့မရဘူးဖြစ်သွားတယ်ပေါ့နော်ညီကြီးတွေရင်းနှုတ်တဲ့အတွက်ဆိုင်လို့မရဘူးတခါတည်းကျတယ်တော့လေဒီရေရင်းရတဲ့အတွက်တခါချလို့မရဘူးပေါ့နော်အဲ့ဒီအတွက်တို့မှာစားဝင်နေတယ်ဒီမှာကြက်တဲတယ်ခင်ဗျာ
မူလဝတ္တနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်အရစိုးရိမ်ရေမတ်ထက်ကျော်လွန်နေတဲ့မြို့တွေဖြစ်တဲ့ဟင်းဒရာဇလုံငတိုင်းချောင်းမြို့တို့မှာနောက်3ရက်အတွင်းရေဆက်တက်နိုင်တယ်လို့ဆိုထားပါတယ်။ငဝေမြစ်တလျှောက်မြေနှိမ်ပိုင်းတွေမှာနေထိုင်နေသူတွေအနေနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းဖို့လည်းသတိပေးထားပါတယ်။အခုတစ်ခေါက်ရေဘေးသင့်သူတွေနဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးတွေကလည်းတိတ်မလာနိုင်တော့တဲ့အခြေအနေရှိနေတယ်လို့လည်းဒေသခံတွေကဆိုပါတယ်
။ပထမတစ်ခါကျွန်တော်တို့ရေးကြည့်လိုက်တော့ကပေါ့နော်ဒီအရက်ပဲအခွင့်အရေးတွေကအထူးများတယ်များတယ်ပေါ့နော်။အဲ့တော့နေနေကလည်းခြေကုန်းနဲ့ပန်းကြတဲ့အချိန်ဒီမှာလည်းနောက်တစ်ချိန်ဆက်ပြီးရေတက်လာပြီဆိုတော့ဒီကြည့်သူတွေတက်ခါတော်တော်လေးဆက်ဆက်ရှိတယ်ခင်ဗျာကျွန်တော်မြင်လောက်ကတော့တို့ရမဲ့ကတော့ဘာမှလာလို့တာမရှိဘူးဗျာဒီကြည့်သူကပဲပေါ့နော်ကြည့်သူတွေကကြည့်သူကပဲပြန်ပြန်လုပ်သေးနေတယ
်ပြီးခဲ့တဲ့ရက်တွေကတော့စိုးရိမ်ရေမတ်အထက်ကို9ဘီကနေ9ဘီခွဲကျော်ထိကျော်လွန်နေတဲ့သခိုင်းတိုင်းဘက်ကမြို့တွေဖြစ်တဲ့ကလေးဝဖောင်းပြင်းမင်းကင်းမုံရွာဘက်မှာလည်းရေကျသွားပြီဆိုပေမဲ့စိုးရိမ်ရေမတ်အထက်မှာပဲဆက်ရှိနေသေးတာပါ
မအေးမှာပြပြသွားတာပါရှင်။ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်မှတင်ကြီးထက်ကကြေညာပေးမှာပါရှင
်။ဥရောပနိုင်ငံတွေစီကိုအဆက်မပြတ်ဝင်လာနေအောင်မယ်လို့ယူဆရတဲ့ဒုက္ခသည်တွေကိုဘလို့ခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တင်းနေလာနေမှာပဲ။ဥရောပသမဂ္ဂရဲ့ပြည်ထောင်ရေးဝန်ကြီးတွေဘရက်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဟန်ဂရီအနာပိုင်ဒုက္ခနေဆက်လုံခြုံရေးရဲတွေထံကလွတ်မြောက်ဖို့ကြိုးပမ်းကြသူတွေကိုတရားဥပဒေနဲ့အညီအရေးယူမယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တရက်အလိုမှာဥရောပသမဂ္ဂပြည်ထောင်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတော့ဒါလီဘန်သဘုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်တာမှာထောင်သား350ကျော်လွတ်မြောက်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုတွေမှာအသေးခံကားဘုံးခွဲတာနဲ့စတင်လိုက်ပြီးသဘုံတွေကိုထောင်သားကတ်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ဒီထောင်ဖောက်မှုဖြစ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းပြည်နယ်ဂါဇနီကဒုတိယအုပ်ချုပ်ရေးမှူးအလီအာမဒီကထုတ်ပေါ်ပြောပါတယ်။အာဖဂန်အရာရှိတို့ကလည်းဒီထောင်ထဲမှာအချင်းသားပေါင်း436ယောက်ရှိပြီးလွတ်မြောက်သွားသူ355ဦးတို့ထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောင်နေသူ148ဦးတို့ပါဝင်တယ်လို့ပြောဆိုထားပါတယ်။အီဂျစ်နိုင်ငံအနောက်ပိုင်းတဲကန္နာရအတွင်အကြမ်းဖက်သမားတွေကင်းရှင်ရေးတာဝန်ယူစောင့်ကြရတဲ့အီဂျစ်တပ်ဖွဲ့ရဲ့မှားယွင်းပစ်ခတ်မှုကြောင့်လူ12ဦးတို့သေဆုံးခဲ့ရတဲ့အထက်မှာမက္ကဆီကိုနိုင်ငံကခီးသွွား2ဦးတို့ပါဝင်ခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူသေဆုံးဒဏ်ရာရခဲ့တဲ့ဘုံးဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူ3ဦးတို့ကိုဖမ်းဆီးထားတယ်လို့မလေးရှားအနာပိုင်တို့ကပြောဆိုလိုက်ပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသားတအူမလေးရှားနိုင်ငံသားအမျိုးသမီးတအူနဲ့အမျိုးသားတအူတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ရှင်
။သတင်းကျဉ်းချုပ်ကမှတင်ငီထိုက်ကကြေညာပေးခဲ့ရဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ National Car လေးဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်ပါ။သတော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.